ယူကရိန်းနိုင်ငံမြို့တော်ကီယက်နဲ့တခြားမြို့ကြီးတွေမှာစနေနေ့ကရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုတွေဖြစ်မှန်ခဲ့ပါတယ်။ယူကရိန်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုရဲ့အခြေအနေကတော့တိတ်ကိုဆိုးနေတယ်လို့ယူကရိန်းသမ္မတဗိုလ်လိုဒီမာဇလင်စကီကစနေနေ့မှာပြောပါတယ်
။မာရီယိုပိုလိစ်တော်ချင်း
မာရီယိုပိုမြို့မှာချင်းကြီးတွေကတိတ်ပြီးခက်ခဲနေကြ။စစ်သားတွေနဲ့ဒဏ်ရာရသူတွေပြစ်ဆိုခံထားရပြီးလူသားချင်းစာနာထောက်ခုမှုဆန်ရအခက်အခဲပြဿနာကြီးဖြစ်နေကြ။ဒါပေမဲ့လည်းလူတွေကကိုယ်တိုင်ခုခံနေကြကြ။ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကဒင်းဒောက်တွေကိုပြောဆိုခဲ့တာပါ။ဒီချိန်နဲ့မှာပဲရုရှားတပ်ဖွဲ့တွေကမာရီယိုပိုမြို့ရဲ့မြို့ပေါ်ဒေသအလုံးကိုရှင်းလင်းကြီးဖြစ်ကြောင်းနဲ့ဝိုင်းရံထားတဲ့တောင်ပိုင်းစိတ်ကမ်းကတမနီစိတ်ယုံတစ်ခုအတွင်းမှာပဲယူကရိန်းတပ်ဖွဲ့ဝင်အနည်းငယ်ကျန်ရှိတော့ကြောင်းရုရှားဆိုရကပြောပါတယ်။အပြင်းထန်ဆုံးတိုက်ခိုက်မှုတွေနဲ့လူသားချင်းစာနာမှုဆန်ရအဆိုးဆုံးအခြေအနေတွေကိုတွေ့မြင်နေရတဲ့မာရီယိုပိုကိုထိမ့်ချုပ်နိုင်လူဖြစ်နေပြီဆိုတော့ရုရှားရဲ့ပြောဆိုချက်ကတော့တိကျအတိမပြုနိုင်သေးပါဘူး။ဖေဖော်ဝါရီလ24ရက်နေ့ကြီးကျော်စစ်ဆက်တင်ပြီးနောက်ပိုင်းရုရှားတပ်ဖွဲ့တွေလက်ထဲကိုကျရောက်တဲ့ပထမဆုံးမြို့ကြီးတစ်ခုလည်းဖြစ်လာနိုင်ပါတယ်။ရုရှားတပ်တွေအဝိုင်းရံခံထားတဲ့ဒီမြို့ကိုကာကွယ်နေကြသူတွေနဲ့ယူကရိန်းဆိုရချာနေစဉ်အဆက်အသွယ်ရှိကြောင်းနဲ့မြို့မှာနေထိုင်သူအလုံးကိုရုရှားတပ်ဖွဲ့တွေကရှင်းပြဖို့ကြိုးစားနေတယ်လို့ယူကရိန်းသမ္မတဇလင်စကီကအွန်လိုင်းကပြောကြားချက်မှာထည့်သွင်းပြောဆိုပါတယ်။ဒါပေမဲ့မာရီယိုပိုရဲ့မြို့ပေါ်ဒေသတစ်ခုလုံးကယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့တွေကရှင်းလင်းခဲ့ပြီဖြစ်ကြောင်းရုရှားဆိုရရဲ့အစိုးပိုင်းပြောဆိုချက်ကတော့သူကထည့်သွင်းမပြောပါဘူးရှင်။